နယ်သာလန်နိုင်ငံတဟိတ်မြို့ကအပြည်ပြည်ဆိုင်ရာတရားရုံးကြားနာပွဲမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်မနေ့ကထွက်ဆိုသွားတာတွေဟာမြန်မာတပ်မတော်ကိုအကာအကွယ်ပေးသွားတဲ့စကားတွေဖြစ်တယ်လို့ဗြိတိန်အခြေဆိုင်မြန်မာလူ့အခွင့်အရေးကွန်ရက်အမှုဆောင်ညွှန်ကြားရေးမှူးဦးကျော်ဝင်းက RFA ကိုပြောပါတယ်ခင်ဗျာ
ကျွန်တော်တို့ကဆူအတိုင်းကြီးရဲ့ဒီစီဘောရတာတဲ့ဆူရစစ်တန်တရားထံကိုကြောက်နေတယ်လို့ကျွန်တော်မြင်တယ်။အဲဒီဟာကတိပါတီကလည်းအမျက်ဖက်နေတဲ့ဟာကတော့2020မှာရုပ်တော့ပဲဖြစ်တာအမျက်ဖက်နေ။တိုင်းကြီးနဲ့မှာလည်းဒီဒစီရဲ့ဟိုပါတီဝင်ညနေပြီးတော့ဒစီဖောက်ဖောက်ပဲလေဒစီဖောက်ဖောက်ပဲလို့လုပ်တယ်။ကျွန်တော်မြင်တော့ဒီချိန်မှာအမှန်တရားပဲရပ်ပြီ။မဒစီကမိတ်ကကဟိုနိုင်ငံကောင်းဆောင်တယောက်အနေနဲ့ဒီချိန်မှာဒီအနေနဲ့တကယ်ဒီအူစားပြရမှာကတိုင်းကလူမျိုးစုတွေရဲ့အသက်အိုးအစီအစဉ်ကိုတာဝန်ပို့သူဒီကပေးတယ်လို့ကျွန်တော်
ပြောတယ်။အဲမြန်မာနိုင်ငံရဲ့လေလာသူပညာရှင်တဦးဖြစ်တဲ့ဒေါ်မွန်မွန်မြတ်ကတော့မြန်မာနိုင်ငံဘက်ကရှောက်လဲသွားသူတွေထဲမှာတစုံတဦးကမှမြန်မာတပ်မတော်ရဲ့လုပ်ရက်တွေကိုမတရားခုခံကာကွယ်သွားခဲ့ခြင်းမရှိပါဘူးလို့ဝေဖန်ပါတယ်
။ဒီကျွမ်းနကောင်ခတ်တဲ့ကျမမိသားစုဖြစ်ရတဲ့အပြစ်မဲ့လူတွေနဲ့ပတ်သက်ပြီးတော့ကောက်ပစားမှရှိနေတဲ့လူတွေကသူစိတ်ကောင်းမှုဆိုတဲ့အကြောင်းသူပြောသွားတာအရေးကြီးတဲ့အချက်ပါ။ဟုတ်ချက်ကတော့လူမျိုးတစ်ချက်မှုဆိုတဲ့စစ်ချက်ကမှန်ကန်တိကြမှုမရှိဘူး။ဒါကိုခိုင်ခိုင်မာမာပြောသွားတယ်။ ICC ကိုတွားတဲ့ကိစ္စကအများကြီးဒီမှာလည်းပြောကြပါကြအောင်။စစ်ကြီးကတမရောကာကွယ်ပေးဖို့တွားတာ။တမရောကကျွန်တော်ဆက်ကိုမချူးလို့မအောင်ဆိုတော့ကာကွယ်ပေးဖို့တွားတာဆိုပြီးတော့လွဲမားတဲ့အယူဆနဲ့ပြောနေကြရတယ်အများကြီးပါပဲ။ဒါပေမဲ့တကယ်တမ်းကျတော့သူတွေမကောက်သူခွဲရမှာပါတယ်လို့အားလုံးရဲ့ထွက်ဆိုချက်တွေမှာနောက်တစ်ခုမှတမရောဘက်ကနေပြောမျက်စိဆုံးမိပြီးတော့ကောက်ဝဲပြောဆိုတာမရှိဘူးသူတွေးထားတဲ့ချက်လက်အမှန်လေးပေါ်မှာခြေခံပြီးတော့ဗောနော်ပြောသွားတာပဲတွေ့ရပါတယ
်။တခိတ်မျိုးအပြည်ပြည်ဆိုင်ရာတရားရုံးမှာနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်မနေ့ကထွက်ဆိုတာကိုဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ပဇာဒေသဒုက္ခသည်စခန်းတွေမှာရိုဟင်ဂျာတွေစုဝေးပြီးရုံးမြင့်တန်ကြားတွေကကြိရှိခဲ့ပါတယ
်။ Hey ke Burma military zale military le mili arar mabune re arar babai
edi du တွေကဒေါ်အောင်ဆန်းစုကြည်ဟာမြန်မာတပ်ဖွဲ့တွေရဲ့လူအခွင့်အရေးချိုးဖောက်မှုတွေကို genocide လူမျိုးတုံးတပ်ဖြတ်မှုအဖြစ်ဝန်ခံပြောဆိုခဲ့ခြင်းမရှိတဲ့အတွက်မကျေနပ်ဘူးလို့ပြောပါရခင်ဗျာ Abdul Karim ဆိုတဲ့ရိုဟင်ဂျာဒုက္ခသည်တဦးကဒေါ်အောင်ဆန်းစုကြည်ဟာမြန်မာစစ်တပ်နဲ့ပေါင်းပြီးကျွန်တော်တို့ကိုရဲရဲဆက်ဆက်ပြုကျင့်ခဲ့တယ်ကျွန်တော်တို့မိသားစုတွေကိုသူတို့နှိမ့်ဆက်ညှဉ်းပန်းခဲ့တယ်ကျွန်တော်တို့ရဲ့အိမ်တွေ၊ဗလီတွေ၊စာတင်ကျောင်းတွေကိုမိရှို့ခဲ့တယ်။ကျွန်တော်တို့ခံစားခဲ့ရတာတွေအတွက်တပ်မတော်ခေါင်းဆောင်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်နဲ့အတူဒီအမျိုးသမီးမှလည်းတာဝန်ရှိပါတယ်လို့ပြောပါရခင်ဗျာ။ဒေါ်မွန်မွန်မြတ်ကတော့ ICJ မှာမြန်မာဘက်ကရှောက်လဲချက်တွေထဲမှာလူမျိုးတုံးတပ်ဖြတ်မှုကိုလက်မခံပေမဲ့လူသားမျိုးနွယ်စုအပေါ်မှာကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေရှိနေတယ်ဆိုတာကိုထည့်သွင်းပြောကြားသွားခဲ့တာဟာအမှန်တရားပဲလို့ပြောပါရတယ်
။ Famosa William Shepherd ပြောရတဲ့စကားတစ်ခုရှိတယ်ကကျွန်တော် size scholar international law လဲ printing ကြီးဆုံးနဲ့ပြဖြစ်တယ်ဆိုတော့ကျွန်တော် size ဆိုတဲ့အတုံးလုံးက internet တာဝန်ကြီးရဲ့ကပေါ့နော်ရဟီလီတုံးဆွဲတဲ့ hallmark ဆိုကျွန်တော် size ဆိုကလုံးတောင်မှဒါမတိပဲနဲ့မတုံးသင်ကြောင်းသူပြောသွားတယ်ပေါ့နော်ဒါပေမဲ့သူကပြောလဲဆိုတော့ဗမာပြည်ထဲမှာကျွန်တော် size ဆိုတဲ့အနေထားဖြင့်ဖြစ်နေရမဟုတ်ဒါပေမဲ့တကယ်တမ်းဖြစ်နေတာက crime against humanity ပေါ့နော်လူသားမျိုးနွယ်စုပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုရှိနေရဆိုတာထောက်ပြသွားတယ်ဒါတွေကအရေးကြီးတဲ့ချက်ပေါ့အတားတွေဒီကျမတို့တွားလိုက်တဲ့အတွက် IPG ကိုရောက်သွားတဲ့အတွက်ဒီကဘာလုံးရှင်မှာမြန်မာပြည်ရဲ့လက်ရှိအနေအထားကိုမိမောင်းထုတ်ပြသလိုဖြစ်တယ်လို့ကျမတို့မြင်ပါတယ
်ဒီကနေ့ဆက်လက်ကျင်းပမယ် Netherlands နိုင်ငံ The Hague မြို့က ICJ ကြားနာပွဲမှာမြန်မာနဲ့ Gambia ဘယ်လိုတွေရှောက်လဲပြောဆိုကြမှာလဲဆိုတာဆက်လက်ပြီးစောင့်ကြည့်ကြပါစို့ခင်ဗျာ